တဇယ်မျိုးနဲ့ကဒူးမနေမီရဲစခန်းကိုကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်ခဲ့ပြီးတဲ့နောက်ပိုင်းမှာစစ်ကောင်စီကနေမီရှင်းလင်းရေးလုပ်တာမှာတပ်ဖြတ်ခံရတာတွေကျေးရွာတွေဖျက်ဆီးခံရတာတွေရှိခဲ့တဲ့အကြောင်းစစ်ပေးဆောင်ကူညီသူတွေနဲ့ဒေသခံတွေကပြောပါတယ်ကဒူးမကျေးရွာကိုရေဦးနယ်ဘက်ကနေရောက်လာတဲ့ခလာရ87နဲ့ခမာရ98တို့ပါတဲ့ဘလူးစစ်ကြောင်းအပြင်ကမ်ဘလူးနယ်တွေကရောက်လာတဲ့ဥဝတာဦးဆောင်နဲ့ပြည်စောထီတွေပါဝင်တဲ့ပူပေါင်းစစ်ကြောင်းတို့က February 19ရက်နေ့ကလေးကမတ်လ3ရက်မနေ့ကအထိဒဇယ်နယ်အနောက်ချမ်းနဲ့မြောက်ချမ်းမှာနေမည်ရှင်းလင်းခဲ့တာလို့လည်းပြောပါတယ်။ကဒူးမကျေးရွာအပါဝင်ကဒူးမတိုက်နယ်တွေကကျေးရွာတွေမှာစစ်ကောင်စီနဲ့ပြည်စောထီတွေရဲ့ပူပေါင်းနေမည်ရှင်းလင်းမှုတွေပြီးပြည်သူ့ကာကွယ်ရေးနဲ့အုပ်ချုပ်ရေးအဖွဲ့ဝင်2ဦးနဲ့အရတား9ဦးကိုခုတ်ထစ်တပ်ဖြတ်ခံထားရတဲ့အလောင်းတွေတွေ့ခဲ့ရတဲ့အကြောင်းဒေသခံလက်နက်ကိုင်အင်အားစုတစ်ခုဖြစ်တဲ့ People Defense Comrade ကတတိယနဲ့ပြန်ကြားရေးတာဝန်ခံကိုထူးခန့်စောကပြောပါတယ
်။ပတ်သက်ခရရပြည်သူကတော့7ဦးပေါ့နော်။7ဦးကမှသူတို့ဒီအဲ့7ဦးတွေကမှဒီရက်ကြီးပတ်သက်တာဝန်ခံနဲ့ရက်ကြီးပတ်သက်တာဝန်ခံ2ဦးကလွဲရဲ။ဒီကျန်တဲ့5ဦးကကျတော့ကျွန်တော်တို့ဒီလက်လုံးလက်စားတာမှအရသာပြည်သူတွေရဲ့
မနီတုံးကစစ်ကောင်စီနဲ့ပူးပေါင်းတပ်ဖွဲ့တွေရဲ့စစ်ကြောင်းတွေပြန်ပြီးတော့ထွက်သွားတဲ့အချိန်မှာရုပ်ပြက်စင်ပြက်တပ်ဖြတ်ခံထားရတဲ့အလောင်းတွေကိုတွေ့ခဲ့ရတာလို့လည်းပြောပါတယ်
။ဒီနေ့ကသူတို့ဒီစစ်ကြောင်းတွေကတကယ်နဲ့အနောက်ဆန်းကနေပြီးတော့ဒီတကယ်မျိုးတွေကိုပြန်ဝင်သွားတယ်ဗျ။အဲ့တော့အဲ့ဒီတကယ်မျိုးတွေကိုပြန်ဝင်သွားတဲ့အချိန်မှာဒီကိုဘက်ကဒေါ်လာရင်းအားသူတွေကနေမင်းရှင်းလင်းဝင်ရအောင်ပေါ့နော်။နေမင်းရှင်းလင်းဝင်တဲ့အချိန်မှာဒီကျေးရွာတွေထဲမှာရောနောက်ပြီးတော့သူတို့တစ်ဖက်ကဲဒီကျေးရွာတွေထဲမှာရောနောက်ပြီးဒီကိုကြည့်ပါအနည်းဝင်းနဲ့မှရှိတဲ့တောဆက်ထဲမှာရောပေါ့နော်ဒီပြည်သူတွေအသက်ခံထားရတဲ့အလောင်းတွေပေါ့နော်ပြန်ကျဲပြီးဖြည့်ရှိခဲ့ရတယ်နောက်ပြီးတော့ဒီခေါင်းတွေဖြတ်ထားခဲ့တယ်နောက်ပြီးခြေထောက်တွေဖြတ်ထားခဲ့တယ်လက်တွေဖြတ်ထားခဲ့တယ်နောက်ပြီးတော့ဒီကိုလက်အင်္ဂါအစိပ်ပိုင်းမှလည်းများပေါ့နော်အကုန်လုံးဟိုအပိုင်းပိုင်းကြည့်အောင်လှုပ်ထားခဲ့ပြီးတော့အခုလည်းဒီတခြားဒီပေါ့နော်ဟိုတခြားဒီဟိုတောဆက်ထဲမှာလည်းတွေ့ရတဲ့အလောင်းကတွေ့ရတယ်ပေါ့နော်နောက်ပြီးတော့ဒီမင်းအိမ်ထဲမှာလည်းဒီခြေထောက်တွေပေါ့နော်ဒီခြေထောက်နှစ်ချောင်းကိုကျင်းပြီးပြီးတော့စိုက်တယ်နောက်မှဆိုင်ကုန်ပုံစံမျိုးလှုပ်ပြီးတော့အော်ဝေးရဆက်ဆက်ပြုလုပ်သွားတယ်ပေါ့နော်နောက်ပြီးတော့ဒီ fight တွေဆွဲထားပြီလေတော့ဒီသူတွေလှုပ်တယ်နောက်ပြီးတော့အဲတွေကလှုပ်တယ်ပြီးတော့ဒီခေါင်းဆက်ကြီးကိုသူတို့ဟိုပါပေါ့နော်ဟိုဒီစစ်လိုက်တွေစစ်လိုက်တွေတက်ပြီးအုံထုပ်တွေဆောင်မျက်မှန်တွေစုပ်ပြီးအဲ့လိုပုံစံမျိုးသူတို့ဒီဝေးဆက်ဆက်ဆက်ဆက်သွားကြတယ်ဗ
ျစစ်ကောင်စီနဲ့မြေရှင်းလင်းရေးအတွင်းမှာခနောရွာတဲ့ပြည်ရင်ကဒူးမဖို့နှုတ်ရွာတစ်ကုန်းကော့တက်စားတဲ့ကြေးရွာ600မှာမိလောင်ပျက်စီးမှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီစစ်စီရင်တွင်ပျောက်ဆုံးနေပြီးအဆက်အသွယ်မရတဲ့ဒေသခံတချို့လည်းရှိနေတဲ့အကြောင်းပြောပါတယ်စစ်ကောင်စီနဲ့ပူးပေါင်းတပ်ဖွဲ့တွေပြန်ပြီးတော့ထွက်ခွာသွားပြီးတဲ့နောက်တင်းဆောင်ခဲ့တဲ့ဒေသခံတချို့အနေနဲ့ပြန်လာကြပြီလို့လည်းအကူအညီပေးနေသူတွေကပြောပါတယ်ဒါပေမဲ့လည်းစစ်ကောင်စီရဲ့စစ်ကြောင်းဒီကနေ့ဝင်ရောက်ခဲ့တဲ့နေမီတွေကဒေသခံတွေကတော့ဘေးလွယကိုတင်းဆောင်နေရတယ်လို့ဒေသခံတအူးကအခုလိုပြောပါတယ
်တကယ်ကနေပြီးတော့အင်းနဲ့အပြည့်ပဲတကြောင်အဲ့တော့ကျွန်တော်တို့ရေဦးဘက်ကိုခပေါင်းကြိုင်တနေခပေါင်းကြိုင်ဘက်ကိုဆောင်းထုတ်နေရတယ်။လေးမိုင်အစွာအရင်ကလွာတွေကတော့အကုန်ဆောင်းနေရတယ်။အဲယနေ့ဖြစ်ကြောင်းဆိုတော့ငါးပေါင်း20လောက်ကဆောင်းနေရတယ်။ကျွန်တော်တို့ရေဦးနယ်စပ်ပြောင်းဆောင်းရတယ်
။ February 27ရက်နေ့ကကဒူးမနေမီရဲစခန်းကိုတော်လန်ကြီးပူပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ဖျက်ဆီးခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံတချို့ထိခိုက်ဒဏ်ရာရခဲ့ပြီးအဆောက်အဦတချို့ပျက်စီးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်ရှင်။